မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ပိုင်မြန်မာဘီယာနဲ့ဖက်ဆက်လုပ်ကိုင်မှုကရရှိတဲ့အမျက်ငွေတွေကိုဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံခြေဆိုင်ကီရင်အပြောရမကလုပ်ငန်းအုပ်စုကပြောကြားလိုက်ပါတယ်ဂျပန်နဲ့ပူးတွဲလုပ်ကိုင်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန်လေးဘီယာလုပ်ငန်းတို့ရဲ့အမျက်ငွေတွေဘယ်လိုခွဲဝေရဆိုတာကို Amnesty International အဖွဲ့ရဲ့အစီရင်ခံစာထွက်လာပြီးနောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်ကီရင်ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ်ကီရင်ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Amnesty International နဲ့လူအခွင့်အရေးဖွဲ့တွေကကြိုဆိုခဲ့ကြပါတယ်မြန်မာဥပိုင်စီးပွားရေးအစုအစရာပိုင်ဆိုင်သူတွေထဲမှာနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်ထားတဲ့စစ်တပ်ဖွဲ့တွေလည်းပါဝင်နေတာဖြစ်ပါတယ်ကီရင်ရဲ့ပြောရင်းဆိုရင်းရှိသူတူကတော့ဒါရွှေ့ဆိုင်လိုက်တာမျိုးမဟုတ်ပဲလုံးဝရဆိုင်လိုက်တာဖြစ်တယ်လို့ပြောပါတယ်ကီရင်ကမြန်မာဘီယာနဲ့မန်လေးဘီယာကုမ္ပဏီတို့မှရင်းနှီးမြှုပ်နှံမှု50%အနုံပါဝင်ထားပြီးပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ဘန်နာရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Deloitte Tohmatsu Financial Advisory အဖွဲ့ကြီးကိုငားရမ်းခဲ့တာဖြစ်ပါတယ်။မြန်မာစီးပွားရေးဥပိုင်လီမိတက်ဟာ Rohingya တွေပေါ်လူမျိုးသုံးတပ်ဖြတ်မှုကျူးလွန်တာအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေရလို့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ကြောင်းလူ့အသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတာဖြစ်ပါတယ်။ Kirin ကအခုလိုငွေပေးဖို့ဆိုင်းငံ့လိုက်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာစီးပွားရေးဥပိုင်လီမိတက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။